ကရင်ပြည်နယ်မြောက်ရီခိုင်ဝလီဒေသကစစ်ကောင်စီရဲ့ဥက္ကဋ္ဌစစ်စင်ရေးခြေကုပ်စခန်းတစ်ခုကိုကရင်မျိုးသားလွတ်မြောက်ရေးတပ် KNLA ကရင်မျိုးသားကာကွယ်ရေးတပ် KNDO ပြည်သူ့ကာကွယ်ရေးတပ် PDF စတဲ့ပူးပေါင်းတပ်ဖွဲ့တွေကဂျွန်လ26ရက်နေ့ကစခန်းသိမ်းတိုက်ခိုက်ခဲ့တာကြောင့်နှစ်ဖက်စီရင်တင်းမာနေပါတယ်။စစ်ကောင်စီဘက်ကနေဂျွန်လ26ရက်နေ့ကစပြီး3ရက်ဆက်တိုက်၄ကြောင်းကနေတိုက်ခိုက်ခဲ့တာကြောင့်စစ်ပေးဆောင်တွေထိုင်းဘက်ချမ်းကိုယာနဲ့ချီပြီးထွက်ပြေးလာကြရပါတယ်။ထိုင်းအခြေဆိုင် VOA သတင်းတောင်မအေးမာကသတင်းပေးပို့ထားပါတယ်ရှင်
။ကရင်ပြည်နယ်မြောက်ရီခရိုင်ဝလီဒေသကစစ်ကောင်စီရဲ့ဥက္ကဋ္ဌစစ်စင်ရေးခြေကုပ်စခန်းတစ်ခုကိုကရင်မျိုးသားလွတ်မြောက်ရေးတပ် KNLA ကရင်မျိုးသားကာကွယ်ရေးတပ် KNDO ပြည်သူ့ကာကွယ်ရေးတပ် PDF စတဲ့ပူးပေါင်းတပ်ဖွဲ့တွေကတိုက်ခိုက်ခဲ့တာကြောင့်နှစ်ဖက်ထိခိုက်ဒေဆုံးမှုတွေရှိနေတယ်လို့အရက်သားပြည်သူတွေလည်းထိခိုက်မှုတွေရှိနေပါတယ်။ဂျွန်လ26ရက်နေ့ကစပြီးနှစ်ဖက်တိုက်ပွဲတွေပြင်းထန်နေတယ်လို့စစ်ကောင်စီဘက်ကလည်းလေကြောင်းကနေတိုက်ခိုက်မှုတွေလုပ်တာကြောင့်ဒေသခံကြေးပါသားတွေဟာဘုံဖို့ကျင်းနေမှာပဲနေနေရတယ်လို့ယာနဲ့ချီရှိတဲ့ဒေသခံတွေဟာလည်းထိုင်းဘက်ကိုထွက်ပြေးလာကြတယ်ဆိုပြီးစစ်ပေးဆောင်တွေကိုအကူအညီပေးနေသူတူဦးကပြောပြပါတယ်
။အခုစစ်ဆောင်တွေကဒီဘက်ကိုထိုင်းဘက်ကန်ကိုဟိုဒီနေ့ပဲရောက်လာတယ်လို့စုစုပေါင်းအိမ်တော်စုက140ရှိတယ်။လူဦးရေက841ယောက်ရှိတယ်။အဲထိုင်းဘက်ကန်မှာနေရာ3စုခွဲပြီးနေနေတယ်။
ဂျွန်လ28ရက်နေ့ကလည်းလေကြောင်းကနေပြစ်ခတ်မှုတွေရှိတယ်ဆိုပြီးဒေသခံတဦးကအခုလိုပြောပြပါဗျ။န
ှစ်ထပ်ပြစ်တယ်လက်ထပ်ပြစ်တယ်ဒီမင်းနှစ်ခါစီအခုလက်စီပြစ်နေတယ်လေ
။ဥက္ကဋ္ဌစခန်းနဲ့အနီးတစ်ဝိုက်ကဒေသခံကျေးရွာသားတွေတဲကတက်ကြီးရွယ်အိုတွေကလေးတငယ်ရှိသူတွေဟာအဝေးကိုမပြေးနိုင်တာကြောင့်ဘုံကိုကျင်းနေတဲ့ပါပဲပုန်းအောင်နေရသူတွေရှိတယ်လို့တိုက်ပွဲတွေပြင်းထန်နေတဲ့အတွက်တချို့ရွာတဲတွေမှာပဲပိတ်မိနေတာတွေရှိနေတယ်ဆိုပြီးစစ်ပေးဆောင်သူတွေကိုအကူအညီပေးနေသူကဆိုပါတယ်
။အဲ့ဒီတင်ရလဲဟိုပါလေတစ်ဖက်ပိတ်ဖြစ်နေတယ်။သူတို့လည်းထွက်မရထွက်မရရွာသားတွေရှိရတဲ့ကံစားလေလို့အကြံမသိချရတယ်
။မြန်မာဘက်မှာတိုက်ပွဲတွေဖြစ်ပွားနေတဲ့အတွက်ထိုင်းဘက်ချမ်းကိုလက်နက်ကြီးကြီးစံများကြောက်ရောက်တာတွေရှိတာကြောင့်ထိုင်းစစ်တပ်ဘက်ကလည်းနေဆက်မှာလုံခြုံရေးတိုးပြီးတော့ချထားပါတယ်။ဒါအပြင်မြန်မာဘက်ကနေထိခိုက်ဒဏ်ရာရတဲ့ဒေသခံတွေကလည်းထိုင်းဘက်ကိုဝင်ရောက်လာနေတဲ့အတွက်ထိုင်းလူမှုကယ်ဆယ်ရေးအဖွဲ့တွေကစေယုံစေခန်းတွေကိုပို့ဆောင်ပေးနေပြီးထိုင်းမြန်မာနယ်စပ်မှာဒုက္ခသည်တွေကိုကူညီကယ်ဆယ်ရေးလုပ်ငန်းတွေကိုလည်းလှုပ်ဆောင်နေပါတယ်။ကရင်ပြည်နယ်မြောက်ရီခရိုင်နဲ့ကော့ကရိတ်မြို့နယ်ထဲမှာပြီးခဲ့တဲ့နှစ်ဒီဇင်ဘာလကစပြီးတိုက်ပွဲတွေဖြစ်ပွားနေတာကြောင့်အခုလိုပဲထိုင်းဘက်ကိုထွက်ပြေးတိမ်းရှောင်လာရသူတွေလည်းရှိခဲ့ပါတယ်။နှစ်ဖက်တိုက်ပွဲတွေကြောင့်ဒေသခံကြီးရွာတွေကပြည်သူတွေဟာစစ်ပေးဆောင်နေအဖြစ်တောင်ရင်မြစ်အနီးတစ်ဝိုက်နဲ့တောတောင်တွေထဲမှာပဲပုံအောင်နေထိုင်နေရတာ6လကျော်ကြာပြီဖြစ်ပါတယ်။အခုဆိုရင် KNU ထိန်းချုပ်ရာတပ်မ6နယ်မြေထဲမှာပဲစစ်ပေးဆောင်ဒုက္ခသည်3000ထက်မနည်းရှိနေပါတယ်။အခုလိုမျိုးစစ်ကောင်စီတပ်တွေနဲ့ကရင်မျိုးသားလွတ်မြောက်ရေးတပ်တို့တိုက်ပွဲတွေကဆက်ဖြစ်နေတာကြောင့်ဒေသခံကျေးရွာတွေအပေါ်ကိုလက်နက်ကြီးကြီးစံတွေကြက်ရောက်တာတွေလည်းရှိတယ်လို့စစ်ကောင်စီဘက်ကလေကြောင်းကနေတိုက်ခိုက်မှုတွေလုပ်တဲ့အတွက်ဒေသခံတွေရဲ့အင်အားတွေမီးလောင်ပျက်စီးရသလိုအိုးအိမ်မဲ့ဒုက္ခသည်အရေးအတွက်ဟာလည်းနေစဉ်တိုးလာနေပါတယ်ရှင်။